So American Outlook တော့နိုင်ငံခြားရေးရာကော်မတီကပေါ့လေမြမအရေးကြားနာပွဲမှာရောမနေ့ကလှုပ်သွားတဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြမအရေးပေါ့တကားဖွင့်တဲ့ဆွေးနွေးပွဲအတွင်းမှာရောဒီရခိုင်ပြည်နယ်တဲကလူအခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းနေဆိုပြီးတော့ဒီတုံ့တက်သွားတာဆွေးနွေးသွားတာတွေရှိပါတယ်ဆိုတော့ဒီဆွေးနွေးချက်တွေအပေါ်မှာအရင်ဆုံးအင်္ဂဥညံဝင်းရဲ့အမြင်နဲ့သဘောထားလေးသိချင်ပါတယ်ရှင
့်ဒီဆွေးနွေးချက်မှာမြမရခိုင်ရေးနဲ့ပတ်သက်ပြီးစိုးရိမ်နေတာဒါတော့စိုးရိမ်တာဘာမှပြောချင်မရှိဘူးဒါပေမဲ့ပြောချင်တာကအဲ့ဒီလိုစိုးရိမ်ရတဲ့ဟာကိုအခုအစိုးရကလည်းဒီမှာဖွင့်ပြထားတယ်ကိုယ်တိုင်လာပြီးတော့လေ့လာပါအပေါ်မှာအချက်လက်ပြည်စုံမှာဒါမျိုးဟိုစဉ်းစားတာပုံမှန်လိမ့်မယ်လို့ပြောကြတယ်
ဟုတ်ကဲ့ဒီဆွေးနွေးပွဲအတွင်းကဆွေးနွေးချက်တွေဟာလက်ရှိရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အချက်အလက်တွေ
နဲ့ကွဲလွဲနေပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကပြောတာလည်းရှိတယ်ဥပမာထွက်ပြေးတဲ့ဒုက္ခသည်တွေဟာသင်္ကန်းချီတယ်ဆိုပြီးတော့ဒီအရေးအတွက်တွေကိုလည်းပြောပါတယ်ဆိုတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကထုတ်ပြန်တဲ့အရေးအတွက်တွေပေါ်မှာဒီအစိုးရဘက်ကလက်ခံပါသလားအငယ်ဘယ်လိုများပြောနိုင်မလဲရှင
်အဲ့ဒါတော့ကျွန်တော်မပြောနိုင်ဘူးကအစိုးရကဒီမှာရှိနေတယ်ညနေတာကျွန်တော်လည်းမသိဘူ
းအဲ့ဒါကြော
င့်အဲ့ဒါတော့ကျွန်တော်မပြောနိုင်ဘူ
းဟုတ်ကဲ့အမေရိကန်အလှတော်မှာရောကုလသမဂ္ဂလုံခြုံရေးကောင်စီမှာရောရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဆွေးနွေးချက်တွေဟာဒီလက်ရှိအခြေအနေတွေနဲ့ကွဲလွဲတယ်ဆိုအဓိကဘယ်လိုကွဲလွဲပါသလဲအငယ်အဓိကဘယ်ဟာတွေကိုထောက်ပြချင်ပါလဲရှင
်အခုပြောနေတဲ့အရေးအတွက်ရောဒါရောအလုံးကိုပုံမှန်အချက်လက်တွေကမှန်ကန်သိသိကြကြအတည်ပြုလို့မရတဲ့အချက်လက်တွေပုံမှန်ဆွေးနွေးတာလို့ကျွန်တော်အဲ့ဒါလိုပဲနားလဲ
ဟုတ်ကဲ့ဆိုတော့သူတို့တင်ပြဆွေးနွေးသွားတဲ့အချက်တွေထဲမှာဥပရခိုင်ပြည်နယ်တွေကဟိန္ဒူလူမျိုးစုတွေပေါ့နော်အသက်ခံရတဲ့ဆိုတော့ဒီလိုအစုလိုက်ပြုံလိုက်တက်ခံရတာတွေဟာမြန်မာအာဏာပိုင်တွေမှာအဓိကတာဝန်ရှိရဲဆိုပြီးတော့ထောက်ပြဆွေးနွေးချက်တွေလည်းရှိပါတယ်အဲ့ဒီပုံမှာရောဟိုအင်္ဂုညောင်မင်းဘယ်လိုများပြောနိုင်မလဲရှင
်ဒီလိုလုံးဝလက်ခံလို့မရပါဘူးကြာအခုဟိန္ဒူတွေဒီလိုတက်ခံရတယ်လို့မြန်မာနိုင်ငံဆိုတာတရင်ထုတ်ပြန်ရပြောတယ်အဲ့ဒါမှမမှန်ကိုကြည့်ရမလဲအဲ့တော့မမမန်ကိုဘယ်လိုမှမကြည့်ပဲနဲ့အဲ့ဒီလိုသူကြည့်ပြောနေမှဆိုရင်တော့ဒါအရာမရောက်တော့ဘူးလို့ပဲထင်ပါတယ
်။ဟုတ်ကဲ့ဆိုတော့တကယ်တကယ်ရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းနေရတဲ့ဟလာလက်ရှိမြန်မာအစိုးရအနေနဲ့ဒီနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေဆွေးနွေးမှုတွေဟာဟိုဖိအားပေးသလိုများဖြစ်နေပါသလားအန်ကယ်ဘယ်လိုမြင်ပါလဲရှင
့်။ဟုတ်ပါတယ်ကျွန်တော်တို့ပြည်ထနာကိုတန်းတန်းကြီးများဖြည့်ရှင်းတယ်ဒီလေယာဒီလေကြောင့်မဟုတ်ပဲနဲ့တစ်ဖက်သက်ပဲအပြစ်တွေပြောနေရင်တော့ဒီကြတဲ့နာဖြစ်လေပြည်လေဖို့ဆောင်ရွက်ချက်တွေတော့ထိခိုက်သွားမှာ
။ကဲအဲ့ဒီတော့ဒီအမေရိကန်တို့ EU တို့ဟလာကုလသမဂ္ဂတို့စီကနေပြီးရခိုင်ပြည်ထနာကိုပြည်လေအောင်ဖြည့်ရှင်းနိုင်ဖို့အတွက်အစိုးရဘက်ကဘလို့အကူအညီတွေလိုပါသလဲရှင့်။ဟုတ်ကဲ
့ကျွန်တော်တို့အစိုးရအနေနဲ့ဘာလိုလဲဆိုတာကိုတော့အစိုးရပဲပြောမှာပါ။ဆွေးနွေးကြည့်လိုက်ပါကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ကပါတီအနေနဲ့တော့တွေ့ဆုံဆွေးနွေးပြီးတော့ဆောင်ရွက်တာကိုအမြဲတမ်းအားပြနေပါတယ်
ဟုတ်ကဲ့ဆိုတော့ဒီအဖွဲ့အစည်းတွေရဲ့ဆွေးနွေးချက်တွေထဲမှာရခိုင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုတွေကိုဒီတက်မတော်ဘက်ကချိုးဖောက်တာတွေရှိတယ်ဆိုပြီးတော့ထောက်ပြချက်တွေရှိပါတယ်ဆိုတော့လက်ရှိအင်္ဂရိုအန်ဒီပါတီခေါင်းဆောင်တွေဓမ္မမွင့်ရင်လည်းအစိုးရအဖွဲ့တွေနဲ့ဒီတက်မတော်ကခေါင်းဆောင်တွေနဲ့ဒီကိစ္စဆွေးနွေးပြောဆိုကြတာမျိုးရောရှိပါလားရှင
်ကျွန်တော်တို့လူခွင့်ရေးအချက်လက်ဆိုတော့အများကြီးပါအဲ့တော့ဘယ်အချက်ပေါ်မှာအဓိကထားလဲအဲ့ဒီပေါ်မှာမူတည်ပြီးမှအခုနောက်လို့ဆွေးနွေးညှိနှိုင်းဖို့လိုမလို့ပြောလို့ရမှာပါဒီတိုင်းအားလုံးချုပ်ပြီးတော့ပြောဖို့ဆိုတာတော့ခင်ရမှာ
ဟုတ်ကဲ့ဆိုတော့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတမိုင်းတစ်လျှောက်မှာအရင်တုန်းကတော့เนาะဒီဟလာလုံခြုံရေးကောင်စီတို့အမေရိကန်အလှတ်တော်ဆွေးနွေးပွဲတွေဟာမြန်မာဒီမိုကရေစီအတွက်လှုပ်ရှားမှုတွေအတွက်လူထုအတွက်ကိုပေါ့ခွန်အားတွေဖြစ်စေခဲ့တယ်ဒီဆွေးနွေးချက်တွေဟလာဒီအတီးပြုချက်တွေကိုယူပြီးတော့ဒီမိုကရေစီအတွက်ပို့ပြီးတော့တွန်းအားတွေဖြစ်စေခဲ့တာရှိတယ်အခုရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့အစည်းတွေဆွေးနွေးချက်တွေဟာခုနပြောသလိုပေါ့เนาะလက်ရှိပြဿနာကိုဖြေရှင်းဖို့အတွက်ပို့ပြီးတော့ခက်ခဲနေတယ်ဆိုတော့ဟိုထောက်ပြချက်တွေတုံ့တက်ချက်တွေလည်းရှိတော့ဒီအခြေအနေတွေပေါ်မှာအကဲဘလို့သုံးသက်ပါလေရှင
်ဟုတ်ပါတယ်ကျွန်တော်တို့အရင်တော့အနဲ့မတူတဲ့အတွေ့အကြုံအစ်စ်ပေါ့ကျွန်တော်တို့တက်တာကတော့အရင်တော့ဆိုကျွန်တော်ဒီမိုကရေစီရေးဘာညာပြောတယ်အခုကျတော့ကျွန်တော်တို့အပေါ်မှာပြန်ပြီးတော့ပြောတယ်အဲ့ပြန်ပြီးတော့ပြောတဲ့နေရာမှာအချက်တစ်ချက်ကလုံးဝပျောက်နေအဲ့ဒါပါလေဆိုတော့အဲ့ဒီပုဂ္ဂိုလ်များအားလုံးဒီမြန်မာနိုင်ငံကထွက်ပြေးတဲ့အားလုံးဒီသူတို့ဟာတရားမဝင်ဝင်ရောက်လာသူများဖြစ်တယ်ဆိုတာအားလုံးသိတယ်အဲ့မဲ့ဘယ်တရင်ဌာနမှာဘယ်အစိုးရဖွဲ့စည်းမှာမပြောကြတာအော်စရာခေါ့
ဟုတ်ကဲ့နိုင်ငံတကာရဲ့အခုလိုရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရော့ကျလာအောင်ပြဿနာတွေဖြေရှင်းနိုင်အောင်အစိုးရအနေနဲ့အဓိကဘာတွေလုပ်ရမယ်လို့ရောအငယ်ပြောသုံးသပ်နိုင်ပါလဲရှင
်ကျွန်တော်တို့အခုနပြောသလိုဖြေရှင်းနည်းကိုကျွန်တော်တို့ဥက္ကဋ္ဌရဲ့မိကုန်းထဲမှာလည်းပြောတာအဲ့ဒီအတိုင်းပဲလုပ်သွားဖို့လိုပါတယ်
ဟုတ်ကဲ့အငယ်ဦးညောင်ဝင်းအခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်